မြန်မာနိုင်ငံမှာအမုန်းတရားပြန်ပွားအောင်ပြောဆိုရေးသားတာတွေဟာတိုင်းပြည်သွားနေတဲ့ပြည်ပြင်ပြောင်းလဲရေးကိုထိခိုက်စေပြီးနိုင်ငံရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်လို့ပြည်ထောင်စုဒုတိယဝန်ကြီးတဦးကပြောလိုက်ပါတယ်။အမုန်းတရားတွေကိုပြန်ပွားအောင်ဘယ်သူကပဲလုပ်လို့အမြန်ဆုံးရပ်ဖို့လိုပြီလို့အစ္စလမ်ဘာသာရေးခေါင်းဆောင်တဦးကလည်းပြောပါတယ်။အမုန်းတရားပြန်ပွားအောင်ပြောဆိုရေးသားမှုများကိုတားဆီးခြင်းဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့ချက်ထရန်ဟိုတယ်မှာဒီကနေ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်အဲ့လိုပြောခဲ့ကြတာပါအပြည့်အစုံကိုတော့အဲ့ဒီဆွေးနွေးပွဲကိုသွားခဲ့တဲ့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာအားလုံးပါဝင်နိုင်မဲ့စနစ်တစ်ခုကိုတည်ဆောက်နေတဲ့အချိန်ကွဲပြားခြားနားမှုတွေဖြစ်လာတာကြောင့်ဒါတွေကိုပြန်လည်ပေါင်းစည်းဖို့အတွက်အချိန်တွေပို့သုံးရတယ်လို့သမရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဒုတိယဝန်ကြီးဦးရဲထွတ်ကပြောပါတယ်အမုန်းတရားပွားစီတဲ့ပြောဆိုရေးသားမှုတွေဟာမြန်မာလူအဖွဲ့အစည်းအတွက်ဘယ်လိုစိန်ခေါ်မှုတွေဖြစ်စေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတာမှာဒုဝန်ကြီးဦးရထွတ်ကအဲ့ဒီလိုပြောသွားတာပ
ါဆိုတော့ဒါတွေကကျွန်တော်တို့ရဲ့ပြည်ပြောင်းလဲလုပ်ငန်းစုံမှာလာပြီးမှအကျိုးသက်ရောက်ပါတယ်နောက်တစ်ခုကတော့ကျွန်တော်ဘာဖြစ်လာလဲဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့ပုံရိပ်ပေါ့ဟဲ့လားကျွန်တော်မြန်မာနိုင်ငံရဲ့ပုံရိပ်ကျွန်တော်တို့လူအဖွဲ့အစည်းမှာဟိုတုန်းကလည်းကျွန်တော်တို့ရှိခဲ့တဲ့ပုံရိပ်နှစ်ခုရှိပါတယ်ပထမတစ်ခုကတော့ခုနကကျွန်တော်ပြောတယ်ကျွန်တော်တို့ကသူများနိုင်ငံနဲ့ဆိုင်ပို့ပြီးတော့မှတော်တော်ရှိတယ်ခုနကကျွန်တော်နိုင်ငံမှာဘာမှလာပြီးတော့ gay right တွေပြောစရာမလိုလူတွေကသူတို့ကျွန်တော်ဘာမှသိပ်ပြောခွဲခြားဆက်ဆံကြတာကျွန်တော်မရှိဘူးအမျိုးသမီးခွေကြီးကျွန်တော်ဘာမှသိပ်ပြောခဲ့ဘာမှဒီလိုပဲကျွန်တော်နေခဲ့ဒါကကျွန်တော်ဘယ်တော့မှမပြောလဲခဲ့နောက်ဆုံးမှာနောက်တစ်ခုမှပြောလဲခဲ့တာကျွန်တော်နိုင်ငံရဲ့လွတ်လပ်ပြီးတော့ဘဲမလိုက်တဲ့နိုင်ငံကြီးမှုဟာတာဒီနှစ်ခုကကျွန်တော်ဘယ်တော့မှကျွန်တော်မပြောလဲခဲ့အစိုးရပြောရင်ပြောမယ်နိုင်ငံရေးစနစ်ပြောရင်ပြောမယ်တိုးတော့ဒီကနေ့ဘယ်တော့မှမပြောလဲခဲ့တဲ့တံပိုးနှစ်ခုတွေကတံပိုးတစ်ခုဖြစ်တဲ့ကျွန်တော်လူဖွဲ့စည်းရဲ့ပုံရိပ်ဟာကျွန်တော်တို့အတိုင်းတာတစ်ခုထိကြည့်ခဲ့မှုကျွန်တော်တို့ရှိတယ်တော့ကျွန်တော်တို့တွေ့ရပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ social stability ပေါ့ဒါနဲ့ဆက်ဆက်ပြီးတော့မှကျွန်တော်တို့ရဲ့လူမှုရေးတည်ငြိမ်မှုကျွန်တော်တို့ထိခဲ့တယ
်။ဘယ်လိုဒီမိုကရေစီနိုင်ငံမျိုးမဆိုဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကကြတဲ့ကိစ္စရပ်ကိုဆွေးနွေးမဲ့ဒီပွဲဟာအရေးပါတဲ့အခွင့်အလမ်းတစ်ရပ်ဖြစ်ပါတယ်လို့အမေရိကန်တန်မတ်ကြီး Mr. Derek Mitchell ကပြောပါတယ်။ဒူတူးချင်းစီရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လူမှုအဖွဲ့အစည်းနဲ့လူလူအလုံးအကြမ်းဖက်မှုတွေနဲ့ချင်းချောက်မှုတွေကနေကင်းဝေးစေခွင့်တို့အကြောင်းဘယ်လိုဟန်ချက်ညီအောင်လုပ်မလဲဆိုတာကိုဆွေးနွေးဖို့ဖြစ်ပါတယ်လို့ Mr. Mitchell ကပြောပါတယ
် Free speech is fundamental to democracy and the line between hate speech and controversial speech is often a fuzzy one
the difference is that you will be democracy ရဲ့အခြေခံဖြစ်ပါလေမုံတရားပွားအောင်ပြောဆိုရေးသားတာနဲ့ခြေတင်ညှင်းခုံဖြစ်ဖွယ်ပြောဆိုရေးသားတာတွေကြားမှာခြားထားတဲ့မြင်ကခက်ပါပါပဲရှိပါတယ်ဒီဘုရားအပြင်ကျွန်တော်ပြောရမယ်ဆိုရင်တော့ပြောဆိုခွင့်ကိုချုပ်ချယ်တာဟာအန္တရာယ်ရှိပါတယ်ဒီမိုကရေစီမှာအခြေတင်ဖြစ်ပေါ်နေတဲ့အမြင်မျိုးမျိုးကိုရှောင်ရှားလို့မရပါဘူးတကယ်ဆိုရင်လူတွေမှာအမြင်မျိုးမျိုးရှိတာကြောင့်အကျိုးအရှိဆုံးပြောဆိုဆွေးနွေးတာတွေဖြစ်ပါတယ်အဆုံးမှာလိုအပ်တာကပြောဆိုခွင့်နည်းတော့အောင်လုပ်တာမျိုးမဟုတ်ပဲများလာအောင်လုပ်ဖို့ပါစင်စာလုပ်ပြီးကန့်တတ်တာဟာလည်းအဖြေတစ်ခုမဟုတ်ပါဘူ
း Time Magazine မှာပါတဲ့စောင်းမကြောင့် Magazine ကိုပိတ်ပင်ခဲ့တာနဲ့ပတ်သက်ပြီးဒီဆောင်မကြောင့်ပိုးပြီးတော့ကြီးထွားသွားနိုင်တဲ့နောက်ဆက်တွဲအကျိုးတွေရှိတဲ့အတွက်ကြောင့်နောက်ဆုံးနည်းလမ်းအနေနဲ့ပိတ်ခဲ့တာဖြစ်ပါတယ်လို့ဒုဝန်ကြီးဦးရထွတ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။မန္တလေးမစိုးရင်တိုက်တက်ကဆရာတော်တပါးဖြစ်သူအရှင်ဝူရသူဟောပြောခဲ့တဲ့တရားတွေဟာအမုန်းတရားပွားစီတယ်ဆိုတဲ့ဝေဖန်ချက်တွေကထွက်ထားတာပါ။ဒါနဲ့ပတ်သက်ပြီးပေါ်လာတဲ့မေးခွန်းကိုတော့ဆွေးနွေးပွဲတက်ရောက်သူတွေကဗုဒ္ဓဘာသာကိုယ်စားလှယ်ငါးချမ်းပြန်အရှင်ဓမ္မဘီယာကရှင်းလင်းမိန့်ကြားခဲ့ပါတယ်
။ We try to persuade Wiradu, whatever the speech is, whatever the emotionally talk is very dangerous. Another thing is now it is many people
say ခံစားမှုမျိုးနဲ့ပြောဆိုတာဟာအင်မတန်အန္တရာယ်ကြီးတယ်ဆိုတာကိုအရှင်ဝီရီသူလက်ခံလာအောင်ဘုန်းကြီးတို့စူးစမ်းပြောခဲ့ပါတယ်။နောက်တစ်ခုကအခုအချိန်မှာလူများပြားကငြင်းချမ်းရေးအတွက်ဖြေရှာနေကြတာမို့ကိုယ့်ကိုယ်ကိုထိန်းချုပ်သင့်တဲ့အကြောင်းနဲ့ပညာဉာဏ်ပြည့်ဝစွာပြောဆိုသင့်တယ်ဆိုတာပါပဲ။ဒါကြောင့်လဲမနေ့ကတန်ဃာတော်1500ကျော်စုဝေးခဲ့ကြတဲ့နေရာမှာအခုအချိန်မှမပြောဆိုဖို့လျှောက်ပြီးသူ့အတွက်နေရာမရှိခဲ့ပါဘူး။ဒါဟာလူမှုဝန်ပိုင်းကိုကူညီဖို့ဘုန်းကြီးတို့စူးစမ်းတာပါလို့အရှင်ဓမ္မဘီယာကမိန့်ခဲ့ပါတယ်။အမုန်းတရားပြန့်ပွားအောင်ဘယ်သူတွေကလုပ်နေသည်ဖြစ်စေလက်ခုပ်ဟာတစ်ဖက်တည်းတီးလို့မရတာကြောင့်အ мян ဆုံးရပ်ဖို့စွန်းနုဘွဲမှာအစ္စလမ်ဘာသာရဲ့ကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့သူဘာသာရေးကောင်းဆောင်ဦးအေးလွင်က VOE ကိုပြောပါတယ်
။အဲ့လိုအမုန်းတရားတွေကဘလူကစတယ်ဆိုတာတော့ဟိုဘဲနဲ့ဘဲဦးလို့ဖြစ်နေပြီဘဲမနဲ့ဘဲဦးလို့ဖြစ်နေပြီเนาะတိုးတော်လည်းပဲရှိနေပြီနှစ်ဖက်စလုံးကနေအုံတရားတွေကရှိနေပြီအဲ့ဒါတွေကဟောပြောမှုတွေအပြင်ရေးသားမှုတွေအပြင်เนาะအဲ့ဒါတွေကပြန့်လွင့်နေတာဖြစ်တဲ့အတွက်ကြောင့်ဒီဥစ္စာကိုဘလူဘဲစစဘလူဘဲလို့လို့အ мян ဆုံးရပ်ဖို့လုပ်ပြီဗျာ
စွန်းလို့ဘဲမှာ AB သတင်းဌာနတရားဥပဒေရေးရာဌာနရဲ့ရှေ့နေအကြီးကဲဟောင်း Mr. Richard Winfield ကလည်း ဒီမိုကရေစီနိုင်ငံတွေအနေနဲ့အမုန်းတရားပြန့်ပွားစေတဲ့ပြောဆိုရေးသားမှုတွေကိုတာဝန်သိစွာဘယ်လိုတုံ့ပြန်နိုင်တယ်လဲဆိုတဲ့ခေါင်းစဉ်အောက်မှာနိုင်ငံတချို့ရဲ့ဖြစ်ပျက်တွေကိုနမူနာပြပြီးဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကမကထပြုစီစဉ်ပြီးဘာသာကြီး၄ခုကကိုယ်စားလှယ်တွေသာသနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနနဲ့ရှေ့နေကျုံရုံးတို့ကတာဝန်ရှိသူတွေစိတ်ပါဝင်စားသူတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။